ပြည်ပနိုင်ငံတွေကိုပေးအပ်မဲ့အမေရိကန်ပြည်ထောင်စုရဲ့အကူအညီတွေကိုလျှော့ချဖို့သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ကြားကပဲမဟာဗျူဟာအရအရေးပါတဲ့ဦးစားပေးနိုင်ငံတွေဆင်းမှာမြန်မာနိုင်ငံကိုထည့်သွင်းထားပါတယ်
So there's some specific, and for Burma, there's some specific countries where we think that it's really important for us to up our game.
မြန်မာနိုင်ငံ Papua New Guinea လို့တချို့နိုင်ငံတွေကတော့ American အတွက်မဟာဗျူဟာအရတိတ်ကိုအရေးပါပါတယ်။ဒီလိုနိုင်ငံတွေနဲ့ American ပြည်ထောင်စုကမဟာဗျူဟာအရမဟာမိတ်ဖွဲ့ဖို့ဆိုတဲ့ကိစ္စမှာငင်းခုန်စရာတွေဖြစ်နေပေမဲ့အခြေအနေတွေခိုင်မာအကောင်းလာအောင်လုပ်ကိုင်သွားမှာဖြစ်တာကြောင့်အခုလိုရင်းနှီးမြှုပ်နှံတာပါလို့ American နိုင်ငံခြားရေးဌာနပြည်ပအကူအညီပေးအပ်ရေးဆိုင်ရာညွှန်ကြားရေးမှူး Jim Richardson ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက် American ကပေးအပ်မဲ့အကူအညီဒေါ်လာ100,000ရဲ့ပထမအတုပ်အဖြစ် Laos နိုင်ငံကိုကျန်းမာရေးပစ္စည်းတွေပေးပို့ခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကတနင်္လာနေ့မှာကြေညာပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နဲ့နေဆက်ချင်းထိစပ်နေတဲ့လာအိုစ်နိုင်ငံကိုနှလုံးအကာမျက်မှန်အလက်440နဲ့ခွဲစိတ်ခံသုံးလှိတ် 1,500 ပေးပို့ခဲ့ကြောင်းအမေရိကန်အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးဌာနကပြောပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့တရုတ်နဲ့အခြားနိုင်ငံတွေကိုရောဂါတိုက်ဖျက်ရေးအတွက်အမေရိကဒေါ်လာ300ပေးအပ်ဖို့ပြီးခဲ့တဲ့တောက်ကြားနေ့မှာကြေညာပြုထားတာပါ2023ခုနှစ်ဘန်နာနှစ်အတွက်ပြပကိုပေးအပ်မဲ့ကျန်းမာရေးဆိုင်ရာအကူအညီကိုတဝက်နီးပါးလျှော့ချပြီးတော့ဒေါ်လာ6ဘီလီယံအသုံးပြုဖို့သမ္မတထရမ့်ရဲ့အဆိုပြုချက်ကိုတနင်္လာနေ့ကထုတ်ပြန်လာမှလည်းသမ္မတရဲ့အဆိုပြုချက်ကိုအမေရိကန်လွှတ်တော်ကအပြင်းထန်ကန့်ကွက်ထားတာဖြစ်ပါတယ်